အီရန်နိုင်ငံမှာအစိုးရလူလားသူနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်စီဝေးချက်ကိုတောက်တာနေတာလို့ပါတယ်။အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်သေဆုံးပြီး1000ကျော်အဖမ်းခံထားရပါတယ်။တောက်ကြနေလူမျိုးရေးကောင်စီဆွေးနွေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကပန်ကြားတာပါ။ပရက်ရှာနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလိုရအပေါ်ဝေဖန်ပြောဆိုပါတယ်။ဆန္ဒပြပွဲတွေဟာပြည်ရင်းရေးကိစ္စဖြစ်ပြီးနိုင်ငံကငင်းငင်းနဲ့လူတို့ရေးကိုချင်းချောက်မှုမရှိဘူးလို့ပြောကြပါတယ်။ဒီကနိုင်ငံသားအားလုံးအနေနဲ့စိုးရင်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရပဲလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုငင်းငင်းစွာကျင့်သုံးခွင့်ရစေ။ဤရန်အနာဘိုင်တွေအနေနဲ့ချက်ချင်းလုံဆောင်တင်တယ်လို့ကုလသမဂ္ဂအထူးဆောင်ရဲ့စစ်ဆေးရေးမှူးလေးဦးကပြောတာကိုလူမျိုးရေးကောင်စီအစည်းအဝေးမှာကိုကပြောဆိုပါတယ်။အစည်းအဝေးမှာအဖွဲ့စကားတွေပြောပြီးတဲ့နောက်တမ်မတ်ကြီးကြီးကသူ့အလှကျတဲ့အခါဆန္ဒပြပွဲတွေဟာကဘာကအာရုံဆိုင်ရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်။လူမျိုးရေးကောင်စီကကင်ပြတဲ့ကိစ္စရပ်တွေထဲမှာလူ့အခွင့်အရေးတွေနေရာမရှိဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကယူဆပေမဲ့အမေရိကန်ကတော့အဲ့ဒါကိုသဘောမတူဘူးလို့တမ်မတ်ကြီးဟီလီကပြောပါတယ်။လူမျိုးရေးကောင်စီရဲ့ဖိတ်ကြားချက်နဲ့တက်ရောက်တဲ့အီဗန်တမ်မတ်ကြီးကိုလမာလီခူရှူးကနောက်ဆုံးမှစကားပြောခွင့်ရပြီးရင်းမြေနဲ့အရှိအလေပိုင်းမှာပြစ်ပခောက်တွေဖြစ်နေခြင်းအီဗန်ရေးဒီလိုအစည်းအဝေးမျိုးလုပ်တာဟာလူမျိုးရေးကောင်စီရဲ့ဂုဏ်သိက္ခာကျဆင်းတယ်လို့ပြောပါတယ်။ပရက်ဇဒူရီနိုင်ငံသားဝင်ကြီးစာဂျီရိုက်ခော့ကလည်းတောက်ကြနေစီဝေးလို့ဖို့အမေရိကန်ကတွန်းအားပေးတာဟာအီရန်ပြည်ရင်းမှာဝင်ရောက်ဆက်ကတာဖြစ်တယ်လို့ပြောပါတယ်။